Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ5ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9မီတာ19 နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားပေါင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ခီထိုက်ပါအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာဒေါ်နယ်ထရန့်ရဲ့တယ်လီဖုန်းပြောဆိုမှုတွေကိုခိုးယူနားထောင်ဖို့ညွှန်ကြားခဲ့တဲ့ဆိုတဲ့အပေါ်သမ္မတဟောင်းဘရက်ကိုဘာမှကညှင်းဆိုထားပြီးသမ္မတထရန့်အစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူးအီရတ်နိုင်ငံမိုးဆူးမြို့အလဲပိုင်းကိုဒီကနေ့မှပဲအီရတ်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်မာတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့နှစ်ပတ်လည်လွှတ်တော်ညီလာခံကိုဒီကနေ့စတင်နေပါပြီဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ထိုင်းနိုင်ငံကရွှေပြောင်းမြန်မာအလုပ်သမားနှုတ်ဦးရဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့နားဆင်ရမှာကတော့
နောက်ဆုံးတင်တယ်ကတော့ကျွန်တော်တို့အစည်းအဝေးတင်တယ်အချက်20လေးချက်တင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားသာချက်အားချက်ပြန်ပြီးတော့တုံ့ပြန်ရမယ်အဲ့တုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်ကော်မတီမှာပြည်ပါမယ်ဆိုတော့
သမရယုံပြောခွင့်ရဦးစွာထေပြောသွားတာပါပြည်စုံကိုတည်င်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူရင်နာကင်ဆာယောဂဆိုင်ရာကုသမှုအကြောင်းတွေနဲ့လော့အန်ဂျလိစ်မြို့ကလမ်းဘေးဈေးဆိုင်တွေအကြောင်းကိုနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်နဲ့အရင်ဆုံးတော့နောက်ဆုံးရတဲ့တင်တွေကိုမှတ်သိမိထိုက်တဲ့ကိုညံဝေးအောင်တို့ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းဒေါ်နယ်ထရန့်ရဲ့ဖုန်းလိုင်းတွေကိုခိုးပြီးနားထောင်ဖို့ညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဟောင်းဘရက်ကိုဘာမာကညှင်းဆိုထားပေမဲ့သမ္မတဒေါ်နယ်ထရန့်အစိုးရဘက်ကတစုံတရာမတုံ့ပြန်သေးပါဘူးနယူးယောက်မြို့မှာရှိတဲ့ Trump Tower ကတယ်လီဖုန်းပြောဆိုမှုတွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်ကိုဘာမာကခိုးနှားထောင်ခဲ့တာလို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကတစဉ်ဆွဆွဲရေးသားခဲ့တဲ့အပေါ်သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကကြေညာချက်ထုတ်ခဲ့တာပါ Mr. Trump ရဲ့ဆွဆွဲချက်တွေအလုံးဟာလုံးဝမှားယွင်းပါတယ်လို့ပြောခွင့်ရကပြောပါတယ်ဘလို့တက်တဲ့အထောက်အထားပေါ်အခြေခံပြောဆိုရဲဆိုတာကိုတော့ထရန့်ကထုတ်ဖော်ပြောဆိုတာမရှိသလိုတယ်လီဖုန်းတွေကိုခိုးပြီးနားထောင်ခဲ့ခြင်းရှိမရှိဆိုတဲ့အထောက်အထားကိုလည်းထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့သမ္မတထရန့်ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားချက်တွေထဲမှာတော့1984ခုနှစ်ကသမ္မတ Richard Nixon ရာထူးကနှုတ်ထွက်သွားစေခဲ့တဲ့ Watergate အရှုပ်တော်ပုံရဲ့ပုံစံမျိုးဆန်ဆန်ရေးသားဖော်ပြထားပါတယ်။တရားရည်ဌာနကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာအိုဘားမားအစိုးရအဖွဲ့ကဘယ်အရာရှိကမှဝင်ရောက်ဆွတ်ဖက်ခဲ့တာမရှိတဲ့အကြောင်းဒီလိုတားမြစ်ချက်ဟာလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်တယ်လို့သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကေဗင်လူးစ်ကပြောပါတယ်သမ္မတအိုဘားမားဒါမှမဟုတ်လဲသမ္မတအိမ်ပြုတော်အရာရှိတဦးခန့်နေအမေရိကန်နိုင်ငံသားတွေအပေါ်စောင့်ကြည့်ဖို့အမိန့်ပေးခဲ့တာမျိုးမရှိဘူးလို့လည်းပြောခွင့်ရကကြေညာချက်မှာထည့်သွင်းပြောဆိုပါတယ်အမေရိကန်သမ္မတအင်ပီရိုကိုစနေနေ့ကဖြစ်ထွန်းမှုတွေနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်တစုံတရာမရပါဘူး။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုတရားရေးဝန်ကြီးဌာနတို့ဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးကြေညာချက်ထုတ်ထားတာမရှိပါဘူးရှင်
။ဆီးရီးယားအစိုးရတပ်တွေဟာစနေနေ့တုန်းကနိုင်ငံရဲ့မြောက်ပိုင်းမှာ IS အစွန်းရောက်တွေကိုဖိတိုက်ခဲ့ကြပြီးတူရကီနယ်စပ်နားကရွာ15ရွာကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒါကြောင့်တူရကီထောက်ပံ့မှုပေးနေတဲ့ဆီးရီးယားသံဘုံတွေက IS တွေပေါ်တိုက်ခိုက်မှုတွေကိုနှေးသွားစေတယ်လို့ဆီးရီးယားအစိုးရသတင်းတွေကပြောပါတယ်။ IS တွေကြတွေထိန်းချုပ်ခဲ့မှုတဲ့အယ်ဘတ်မြို့ကိုပြီးခဲ့တဲ့လတည်းဆီးရီးယားတပ်တွေသိမ်းပိုက်ခဲ့ပြီးနောက်ပိုင်းစတင်လာခဲ့တဲ့ထိုးစစ်တွေကြောင့်အလပိုမြို့နာအဓိကရေတန်းဆက်ရုံနဲ့15ကီလိုမီတာအကွာအထိအစိုးရတပ်တွေထိန်းချုပ်လာနိုင်တယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အဲအစွန်းရောက်တပ်တွေဟာစစ်ဖြစ်နေတဲ့မြို့ကိုပို့နေတဲ့အဓိကရေပေးဝေရေးစနစ်ကိုလွန်ခဲ့တဲ့သတင်းပတ်9ပတ်ကြာဖြတ်တောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ပွဲတွေကြောင့်အရသာ3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးရပြီးအဲ့ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆီးရီးယားစောင့်ကြည့်အဖွဲ့အကြီးအကဲကပြောပါတယ်။ဒုက္ခသည်အများစုဟာအရှိမြောက်ပိုင်းမန်ဘစ်မြို့ဘက်ထွက်ပြေးကြပြီးပြီးခဲ့တဲ့အပတ်တည်းအဲ့ဒီမြို့ကိုအရသာ4000လောက်ရောက်လာတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်
။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ထိန်းချုပ်ထားဆဲဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့အလဲပိုင်းကိုခြေခုပ်ရိုက်နှိုင်းရေးအတွက်အမေရိကန်တို့အထောက်အကူနဲ့အီရတ်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်မာတယ်။မိုဆူးမြို့အနောက်ပိုင်းကကြေးရွာအတော်များများကိုအီရတ်တပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပြီလို့ဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ရာသီဥတုဆိုးဝါးတာကြောင့်ဒီအပိုင်းတွေအတွင်းထိုးစစ်တွေနှောင့်နှေးခဲ့ပါတယ်။ တိုက်ပွဲတွေကြောင့်နေစဉ်ဆိုသလိုအရတားထောင်နဲ့ချီထွက်ပြေးနေကြရပါတယ်အစွန်းရောက်တပ်ဖွဲ့တွေကအီရတ်နိုင်ငံတွင်းကအရေးပါတဲ့နောက်ဆုံးမျိုးပြအေရီယာကိုထိန်းချုပ်ထားနိုင်ရေးစူးစမ်းတဲ့အနေနဲ့အပြင်းအထန်ခုခံနေကြတာကြောင့်ထိုးစစ်တွေစခဲ့ခြင်းကတည်းကဆိုရင်အစ္စလာမစ်အစွန်းရောက် IS တို့ရဲ့ခုခံမှုတွေပိုပြီးပြင်းထန်လာတယ်လို့အမေရိကန်နဲ့အီရတ်တပ်မှုတွေကပြောပါတယ်။မိုးဆူးမြို့အနောက်ပိုင်းကိုတော့ဖေဖော်ဝါရီလ19ရက်နေ့ကစလို့ထိုးစစ်ဆင်ခဲ့တာပါ။လေ့ကျင့်ရေးနဲ့အကြံဉာဏ်ပေးရေးအတွက်အီရတ်နိုင်ငံမှာတာဝန်ချထားတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်တပ်ဖွဲ့တွေရဲ့မိုးဆူးမြို့တွင်ထိုးစစ်တွေကိုကူညီပေးနေတာဖြစ်ပါတယ်။မိုးဆူးမြို့ရှေ့ပိုင်းကိုတော့အောက်တိုဘာလ18ရက်နေ့ကစတင်ခဲ့တဲ့ထိုးစစ်တွေနဲ့ဒီနှစ်အစောပိုင်းမှာအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းပိုင်နိုင်ခဲ့တာဖြစ်ပါတယ်။
အမုန်းစကားနဲ့အမုန်းတရားလွှမ်းခြုံတဲ့ဥပဒေတွေအပေါ်စောရကတက်နိုင်ဖို့အတွက်အစ္စလာမ်ဘာသာရေးကျောင်းကကျောင်းသားတွေဟာပြီးခဲ့တဲ့သတင်းပတ်ထည့်ကြားရောက်တဲ့မွတ်စလင်များနေမှာပြည်နယ်လွှတ်တော်အမတ်တဦးကိုအိုကလာဟိုမားပြည်နယ်လွှတ်တော်အဆောက်အအုံမှာတွေ့ဆုံခွင့်ရဖို့မျှော်လင့်ခဲ့ကြပါတယ်။မတ်လ2ရက်ကြာသပတေးနေ့ကိုအိုကလာဟိုမားပြည်နယ်မှာမွတ်စလင်အတိုင်းဝန်းအတွက်မွတ်စလင်များနေဆိုပြီးတည်ထန့်သတ်မှတ်ထားတာဖြစ်ပါတယ်။တမန်တော်မူဟာမက်ဟာမိစ္ဆာဒိဋ္ဌိကိုတတ်တဲ့လူလားခရီးရန်နဲ့ဂျူးတွေကတော့သူ့နဲ့သဘောထားဆန့်ကျင်တယ်ဒါကိုသင်သဘောတူပါသလားစတဲ့အလားတူရေးဖြည့်မေးခွန်းအတော်များများကိုအဲ့ဒီပြည်နယ်လွှတ်တော်အမတ်ယုံမှာကျောင်းသားတွေကိုမေးခဲ့ဘူးပါတယ်နိုင်ငံထဲမှာအစ္စလာမ်ဘာသာဟာကင်ဆာလိုအမြင့်တွင်နေတာမို့ဒါကိုဖျက်တောက်ဖို့လိုတယ်ဆိုပြီးပြောခဲ့တဲ့ Republican လွှတ်တော်ကိုယ်စားလှယ် John Bennett ကို Oklahoma ပြည်နယ်တူဆာမြို့ငင်းငယ်ရေးသိပ်ပံကျောင်းသားတွေကကြာသပတေးနေ့မှာမတွေ့ခဲ့ရပါဘူးတင်ဇနီးကိုရိုက်နှက်ဖူးပါသလားဆိုတဲ့မိကုံးမျိုးကိုလည်းအဲ့ဒီလွတ်တော်အမတ်ဘန်နက်ကမေးခဲ့ပါတယ်ဒီမိကုံးတွေဟာကိုရန်ကျမ်းနဲ့အခြားအစ္စလာမ်ပြဋ္ဌာန်းစာအုပ်တွေပေါ်အခြေခံပြီးမေးခဲ့တာလို့သူကသတင်းစာတစ်စောင်ကိုပြောပါတယ်တည်ယူတန်ပြီးအမုန်းတရားတွေပါတဲ့ဒီလိုစော်ကားတဲ့မိကုံးမျိုးတွေမမေးသင့်ဘူးလို့အိုကလာဟိုမားပြည်နယ်အမေရိကန်အစ္စလာမ်ဆက်ဆံရေးကောင်စီရဲ့အကြီးအကဲအဒမ်ဆိုတန်နီကပြောပါတယ်လွတ်တော်အမတ်ဘန်နက်အနေနဲ့ဒီတိုင်းဆက်သွားနေရင်သူ့ရဲ့ကျင့်ဝတ်တဲ့မညီတဲ့ခေါင်းဆောင်မှုဟာသူ့အတွက်ကင်ဆာရောဂါဖြစ်လာလိမ့်မယ်လို့အိုကလာဟိုမားမှာရှိတဲ့ဒီမိုကရက်ပါတီကပြောပါတယ
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တရုတ်နိုင်ငံဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာဒီကနေ့တင်းငွေတွေနဲ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ကစူးစီးရောက်ရှိလာကြတဲ့ထောက်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်အခု2018ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ရဲ့6.5%ခန့်လောက်အထိတိုးချဲ့ခြင်းနဲ့လို့တရုတ်ဝန်ကြီးချုပ်လီခတ်ချင်းကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောဆိုပါတယ်ပြီးခဲ့တဲ့နှစ်တုန်းကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းက6.5%ကနေ9%လောက်ကြားခန့်ရည်မှန်းထားခဲ့တာမှာဖွံ့ဖြိုးမှုနှုန်းက6.9%ရှိခဲ့ပြီး26နှစ်တာကာလအတွင်းအနှေးကွေးဆုံးဖြစ်ပါတယ်နိုင်ငံရဲ့အရေးကြီးဆုံးပြဿနာတစ်ခုဖြစ်တဲ့လေရုညဉ့်ဉျမ်းမှုကိုရှော့ချနိုင်ရေးလုပ်ဖို့ဝန်ကြီးချုပ်ကကတိပြုပါရတယ်။လေရုညဉ့်ဉျမ်းမှုကိုအောင်မြအောင်ဖြေရှင်းနိုင်ဖို့ဆိုတဲ့နေရာမှာအလုံးမှာတာဝန်ရှိတယ်လို့လည်းဝန်ကြီးချုပ်ကပြောပါရတယ်။ရေရုနဲ့မြေရုညဉ့်ဉျမ်းမှုတွေကိုထိန်းချုပ်ကာကွယ်ရေးပိုပြီးအားကောင်းလာစေဖို့ဆောင်ရွက်မယ်လို့လည်းဝန်ကြီးချုပ်ကပြောပါရတယ်။တဘာဝပတ်ဝန်းကျင်ညဉ့်ဉျမ်းမှုအန်ဒီယယ်တွေကိုတရုတ်လူလတ်တန်းစားတွေကြားပိုပြီးသိရှိနားလည်လာတာကြောင့်လေရုညဉ့်ဉျမ်းစေတဲ့စက်ယုံတွေစွန့်ပစ်ပစ္စည်းတွေကိုမီးရှို့တဲ့စက်ယုံတွေတိစောက်မှုအပေါ်နိုင်ငံတော်ကကန့်ကွက်ဆန္ဒပြမှုတွေလည်းတိုးခဲ့ပါတယ်။တရုတ်အစိုးရအနေနဲ့ကားတွေကနေဓာတ်ငွေထုတ်လွှင့်မှုကိုကင်တွယ်နိုင်ဖို့အတွက်လက်ရှိအသုံးပြုမောင်းနှင်နေတဲ့ကားဟောင်းတွေကိုဖယ်ရှားပြီးတန်းစင်တဲ့စွန့်အင်သုံးကားတွေပိုပြည့်အသုံးပြုလာအောင်တွန်းအားပေးဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်လီခတ်ချင်းကပြောဆိုသွားပါတယ်ရှင်
။မြောက်ကိုရီးယားအစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေနဲ့အတူတောင်ကိုရီးယားနိုင်ငံဘက်ထွက်ပြေးခိုးလုံလာသူတွေကိုအမေရိကန်ဒေါ်လာ9သိန်းနီးပါးစုကျင်းဝေချင်းမြင့်သွားဖို့ဥပဒေတရက်ပြဋ္ဌာန်းနိုင်ရေးအတွက်တောင်ကိုရီးယားလွှတ်တော်အမတ်တွေပြင်ဆင်နေကြပါတယ်။လျှို့ဝှက်သတင်းတွေနဲ့အတူမြောက်ကိုရီးယားဘက်ကထွက်ပြေးလာသူတွေကိုလက်ရှိပေးနေတဲ့စုကျင်းဝေထက်လေးစားပိုများတဲ့စုကျင်းဝေပေးသွားနိုင်ဖို့ဒီတင်းငွေတွေမှာဥပဒေကြမ်းတရက်ကိုပြင်ဆင်နေကြောင်းတောင်ကိုရီးယားယွန်ဟပ်သတင်းမှဖော်ပြပါတယ်။မြောက်ကိုရီးယားထိပ်ပိုင်းခေါင်းဆောင်တွေကအခုထက်ပိုပြီးဘက်ပြောင်းခိုးလုံလာရေးကိုဒီဥပဒေကြမ်းကရည်ရွယ်ထားတယ်လို့ယွန်ဟပ် ပ်ကရေးပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဘာမှတုံ့ပြန်မှုမရှိသေးပါဘူးလောလောဆယ်အထိတော့မြောက်ကိုရီးယားဘက်ကဗက်ပြောင်းခုလွန်လာသူတွေကိုအမြင့်ဆုံးပေးတဲ့စုငွေဟာဒေါ်လာ 23,000 ရှိတယ်လို့တောင်ကိုရီးယားအစိုးရကကိုးကားပြီးဖော်ပြပါတယ်
ဆိုမာလီယာနိုင်ငံမှာမိုးကောင်ရေရှားဖြစ်မှုရဲ့အကျိုးဆက်တစ်ခုအဖြစ်ရေကနေတဆင့်ကူးဆက်တဲ့ရောဂါကြောင့်အမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့လူပေါင်း130ကျော်တို့48နာရီအတွင်းသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မနေ့စနေနေ့ကမြို့တော်မိုဂါဒီရှုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်တဲ့ဟာဆန်အလီခါရီယာကသေဆုံးတာကိုကြေညာခဲ့တာဖြစ်ပြီးနိုင်ငံတွင်းလက်နက်ကြီးမိုးကောင်ရေရှားဖြစ်ပြီးနောက်ပထမဆုံးတရားဝင်စည်းစရာတွေလည်းဖြစ်ပါတယ်။ဆိုမာလီနိုင်ငံသားတွေရောနိုင်ငံတကာအတိုင်းအဝိုင်းတို့အတူတကွအရေးပေါ်အသက်ကရေတုံ့ပြန်ဆောင်ရွက်ကြဖို့ကိုလည်းဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဆိုမာလီယာနိုင်ငံမိုးကောင်ရေရှားတံကိုအဆိုအဝါဆုံးခန်းဆားနေရတဲ့တိမ့်နဲ့ချီတဲ့လူတို့ကိုအသက်ကအကူအညီတွေပေးဖို့အတွက်နိုင်ငံတကာရွှေပြောင်းအခြေချသူများအဖွဲ့ကအမေရိကန်ဒေါ်လာ 24.6 တန်တောင်းခံထားပါတယ်ရှင်။
တာလီဘန်တွေရဲ့ညဘက်တိုက်ပွဲတွေကြောင့်အာဖဂန်နစ္စတန်လူမျိုးရေးတပ်ဖွဲ့ဝင်အနည်းဆုံး6ဦးသေဆုံးသွားကြောင်းမြောက်ပိုင်းကွန်ဒုစ်ခရိုင်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီခရိုင်ရဲ့မြို့တော်ကွန်ဒုစ်ကလူမျိုးရေးစခန်းတစ်ခုကိုတောင်းချမ်းသူတွေအင်းနဲ့အားနဲ့ဝင်ရောက်တိုက်ခိုက်တာကြောင့်အခုလိုသေဆုံးသွားတာလို့ခရိုင်ရဲမှူးကြီးအဗ်ဒဲဟာမစ်ကသတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်မှုအတွင်းလက်နက်တွေနဲ့အခြားစစ်လက်နက်ဆိုင်ရာပစ္စည်းတွေသိမ်းဆည်းနိုင်ခဲ့တယ်လို့တာလီဘန်တပုံတွေရဲ့ပြောခွင့်ရပုဂ္ဂိုလ်ဆာဘီဟူလာကပြောပါတယ်ဒီတော်တွင်ကွန်ဒုစ်ခရိုင်အီမန်ဆာဟစ်ဒေသမှာစနေနေ့ညကလေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်အနည်းဆုံး18ဦးသေဆုံးသွားတယ်လို့အာဖဂန်ပြည်ထောင်စုဌာနကပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုညင်ဝဲအောင်တို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးလိတ်ကျွန်းလူသက်မှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံအယူခံတရားရုံးကတည်တံထက်အတည်ပြုလိုက်ပြီးတဲ့နောက်ဆုံးအဆင့်အမြင့်ဆုံးတရားရုံးကိုထပ်ပြီးအယူခံဝင်သွားနိုင်ဖို့လိတ်ကျွန်းလူသက်မှုအထူးကော်မတီတရားအသစ်ပြန်ဖွဲ့ပြီးအလေးအနက်ထားဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံနဲ့သမ္မတရုံးကတဆင့်ညွှန်ကြားထားပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးဆောင်ပြီးအသစ်ပြန်ဖွဲ့မဲ့ကော်မတီအနေနဲ့ထိုင်းရှင်နေများကောင်စီနဲ့ပူးပေါင်းပြီးအယူခံထောက်ဝင်နိုင်ဖို့ဆောင်ရွက်ကြမှာဖြစ်တယ်လို့လည်းသိရပါတယ်။အသေးစိတ်မဆုမွန်ကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကထိုင်းနိုင်ငံတောင်ပိုင်းကော်တောင်ကျွန်းလို့ခေါ်တဲ့အပန်းဖြေစခန်းလိတ်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံခဲ့ရတဲ့လူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသား2ဦးကိုထိုင်းနိုင်ငံတရားရုံးကတည်တံချမှတ်ခဲ့ပြီးတဲ့နောက်ထပ်အယူခံဝင်တဲ့အယူခံတရားရုံးကလည်းတည်တံကိုထပ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။အဲဒီလိုမျိုးအယူခံတရားရုံးကတည်တံကိုထပ်အတည်ပြုလိုက်ပြီးအယူခံကိုပယ်လိုက်တဲ့အပေါ်မှာနောက်ဆုံးအဆင့်ဖြစ်တဲ့အမြင့်ဆုံးတရားရုံးကိုအယူခံဝင်သွားနိုင်မှုအရေးနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဘက်ကဥပဒေကြောင့်အရာအကောင်းဆုံးဆောင်ရွက်ပေးဖို့ညွှန်ကြားထားတဲ့အတွက်နိုင်ငံတော်သမ္မတရုံးကနေတဆင့်လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးအထူးကော်မတီတရက်ပြောင်းလဲဖွဲ့စည်းဖို့စီစဉ်နေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။နောက်ဆုံးတင်ရတော့ကျွန်တော်တို့အယူခံတင်တယ်အချက်24ချက်တင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားသာချက်အားနည်းချက်ပြန်ပြီးတော့တုံ့ပြန်ရမယ်။အဲ့ဒီတုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်။ကော်မတီမှာဘယ်လိုပါမလဲဆိုတော့အဲကော်မတီကတော့ခုထူးချက်တော့အဲ့ဖွဲ့တွေပါတယ်။ကံမကြီးကဥဆောင်တယ်။နောက်ကျွန်တော်တို့ဝင်ဌာနတွေကအလုပ်သမားကိစ္စဥပဒေရာချောင်းညနေသူတွေရှိတယ်။အဲ့အဖွဲ့တွေနဲ့အစိုးရရာကြီးကြီးနဲ့အဲ့လိုမျိုးပူးပေါင်းပြီးတော့ဖွဲ့မယ်။ဖွဲ့ပြီးတော့အခုပြည်ရဲ့ KIG ကမှပေးချခံရတဲ့ကဲဒီထက်ဟိုခုနောက်ဆုံးတစ်ဆင့်ဖြစ်တဲ့ High Court တရားရုံးချုပ်မှာဟိုဘုံခေါင်းပေါ်ဘယ်လိုလုပ်မလဲဒီကော်ဒီကိုပိုထိအောင်ဘယ်လိုဖုံးမလဲဒါလေးကျွန်တော်လုပ်မှာဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့ဟိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတကြီးဘက်ကရောဘယ်လိုများသဘောထားရှိပါလဲရှင
်ဒီတရားစုကြားရတဲ့အတွက်အထူးပဲစုံစမ်းကြည့်ချင်းကြီးစွာဖြစ်ရတယ်ကိုနိုင်ငံသားတွေဒီဟာလည်းတနိုင်ငံကလည်းဆက်ဝင်လာတယ်တွေ့ချက်ကံတဲ့တင်ကြရတယ်ကျွန်တော်တို့တွေ့တင်ဆိုပဲပေါ့နော်ဒီတင်ဆိုဖြစ်ရပြီမဲ့လို့အခုကျွန်တော်တို့ဒီတစ်ခုတည်ထားမှာကလက်ရှိထိုင်းနိုင်ငံရဲ့တရားရုံးလုံထုံးတော်မီတိုင်းမှာကျွန်တော်သွားမှာဖြစ်ပါတယ်အဲဒီမှာထိုင်းနိုင်ငံလက်ရှိအစိုးရရဲ့အချုပ်အခြာအလားဒါကိုလည်းလေ့လာရမယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဟိုဒီဘက်မှာလည်းကျွန်တော်မြန်မာနိုင်ငံမှာလည်းစက်မလို့ဆိုရဥစုပ်ခဲ့တဲ့ကာလတွေရှိတယ်အဲလိုစက်မလို့ရဲ့သဘောတဘောကအဲ့လိုဖိအားပေးတာမျိုးဆိုရင်ကျွန်တော်တို့ကအဆင်မပြေနိုင်ဘူး။အဲ့တော့အကောင်းဆုံးနည်းလမ်းနဲ့ကျွန်တော်တို့ဘယ်လိုချိတ်ကပ်မလဲဒီပေါ်မှာပဲ။အခုထိုင်းနိုင်ငံရဲ့တရားရုံးလုံးလုံးနေနေကျွန်တော်တို့အကောင်းဆုံးဘယ်လိုဖြစ်အောင်လုပ်မလဲ။ဒ ဒါကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်ဟုတ
်လေကျိုးလူသတ်မှုအရေးဆောင်ရွက်နိုင်မှုထိုင်းနိုင်ငံမြန်မာတပ်ရုံးကဥဆောင်ဖွဲ့စည်းထားတဲ့အထူးစုံစမ်းစစ်ဆေးရေးကော်မတီမှပါဝင်တဲ့ရှေ့နေဦးအောင်မျိုးတန်းကလည်းအခုအစ်စ်ပြန်လဲဖွဲ့စည်းဖို့ပြင်ဆင်နေတဲ့ကော်မတီနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်နေတာတွေကိုရှင်းပြပါတယ
်ကျွန်တော်ကျင်မှာတော့အငယ်တို့သမရာယုံကနေပြီးတော့ဆက်သွယ်ပြောကြလာပါတယ်အဲ့တော့အဓိကပြောချင်တာကတော့အငယ်တို့အရင်တော့ကအာမကြီးဗိုလ်ချုပ်ဝင်းမောင်ဖွဲ့ခဲ့တဲ့တိုင်ယုံအထူးစနိုင်းကော်မတီကိုပြန် renew လုပ်မယ်ဖွဲ့ပြီးလို့ရှိရှင်ဒီအဖွဲ့ကနေတိချက်ကလေးတွေကိုဘန်ကဝင်ကျင်းတော့မှာသွားတွေ့မယ်တွေ့ပြီးလို့ရှိရင်အငယ်တို့ထိုင်းစီနေမှကောက်စီနဲ့တွေ့မယ်တွေ့ပြီးလို့ရှိရင်နိုင်ငံတော်ဘက်ကဥပဒေအရကြံပေးမယ်အဖွဲ့စီတွေ့မယ်ဒီလိုစဉ်းစားထားပါတယ်တိုင်ယုံအနေနဲ့ပြန်ပြီးတော့ဒီ renew လုပ်ပြီးတဲ့နောက်မှာဒီနိုင်ငံတော်အစိုးရဘက်ကနောက်တစ်ခါနိုင်ငံရေးဝန်ကြီးဌာနဘက်ကနောက်တစ်ခါတိုင်ယုံကဆိုတော့ဒီအချက်တွေပုံတည်ပြီးညွှန်ကြားချက်တွေကိုစောင့်ပြီးတော့အငယ်တို့ဆက်ဆောင်ရွက်သွားဖို့ရှိပါတယ
်လူသက်မှုနဲ့တည်တံ့ကြခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုထိမ့်သိမ်းထားတဲ့ထိုင်းနိုင်ငံအကျဉ်းထောင်ရှိတဲ့နေရာကိုမြန်မာတန်ယုံတာဝန်ရှိတဲ့သူတွေရှေ့လာမဲ့မတ်လ၈ရက်နေ့မှာတွားရောက်တွေ့ဆုံဖို့ရှိတယ်လို့လည်းဥအောင်မျိုးတန်ကပြောပါတယ
်အန်ကေတို့နောက်ဆုံးတွေ့ခဲ့တဲ့အနေထားတော့ကလီးနီယဆုံးချမ်းမိုက်ကောင်းပါတယ်ဒီလည်းနေကောင်းကြပဲအားလုံးအဲ့မဲ့ဟိုအင်္ဂလိပ်ဒီအမိဖတ်ပြီးနောက်ပိုင်းမှာမတွေ့ရသေးတဲ့ကောင်အဲ့ရာသွားပြဖို့စီစဉ်နေရပါ။ပြန်ပြီးပြောရမယ်ရှင်းရနေမှာသွားတွေ့ပြည်နေမယ်လို့ပဲအင်္ဂလိပ်သတ်မှတ်ထားပါတယ်။အကြမ်းင်းပေါ့လေ။တိုင်ယုံအဖွဲ့အနေနဲ့နံပါတ်1သွားတွေ့ဖို့စဉ်းစားထားပါတယ်။ဘာဖြစ်လို့လဲဆိုတော့တိုင်ယုံအနေနဲ့လာတွေ့တယ်ဆိုတော့တောင်မိုကလေးတွေကနိုင်ငံတော်ရဲ့အင်အားပါတယ်ကြောင့်ပို့ပြီးတော့အားရှိလာမယ်ထင်ပါတယ်။နောက်ပြီးတော့နောက်ပိုင်းမှာလိုအပ်လို့ရှိရင်လည်းမိကင်းတွေပေါ်သွားမယ်။မလိုအပ်ဘူးဆိုရင်မိကင်းတွေနောက်ကျရင်ဆက်သွားတွေ့ဖို့တည်းစီစဉ်ပေးပါမယ်
။မြမရွှေပြောင်းလိုတမထောင်တဲ့ချီအလုံးလုံးကိုင်းနေတဲ့ဒီကော့တောင်ကျုံးလို့ခေါ်တဲ့လိတ်ကျွန်းမှာပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလ15ရက်နေ့တုန်းကလူသတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီလူသတ်မှုနဲ့ပတ်သက်လို့အလုံသမားအများပြားစစ်ဆေးမှုခံခဲ့ရပါတယ်။အဲ့ဒီအထက်ကမှမြမလူငယ်2ယောက်ဖြစ်တဲ့ဝင်းစော်ထွန်းနဲ့ဇော်လင်းတို့ကိုလူသတ်မှုနဲ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကတပ်ဖြတ်မှုကိုကျူးလွန်တယ်လို့အစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်ကြောင်းတရားရုံးမှာပြန်ထွက်ဆိုပါတယ်သူတို့နှစ်ဦးကိုထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာထိန်းသိမ်းထားပြီးတဲ့နောက်ထိုင်းတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်ထေတံကိုပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားလိုက်ပါတယ်အယူခံဝင်တဲ့တရားရုံးကသူတို့ရဲ့အယူခံကိုပယ်ချခဲ့တာဖြစ်ပါတယ်အခုနောက်ဆုံးအစ်မြင့်တရားရုံးကိုထက်အယူခံဝင်မှုပြင်နေကြတာဖြစ်ပြီးတကယ်လို့ဒီအယူခံကိုပယ်ချခဲ့ရင်ထိုင်းဘီရင်မင်းမြတ်ထံအယူခံဆက်ဝင်ရမှာဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့ကျမရေးဆိုင်ရာဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်။ရင်နာကင်ဆာယောဂါဟာကြိုတင်ကာကွယ်လို့မရပေမဲ့ယောဂါနုစင်မှာကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါဖြစ်ပါတယ်။မိမိကိုမိမိရင်သားစမ်းသပ်စစ်ဆေးခြင်းအပါအဝင်ရင်နာကင်ဆာယောဂါစစ်ဆေးဖော်ထုတ်ခြင်းတွေကိုဂရုတစိုက်ပြုလုပ်သင့်တဲ့အကြောင်းဒေါက်တာတန်းစောကကျမရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ကင်ဆာယောဂါတချို့ကိုကျွတ်တင်ကာဝယ်လို့ရလာပြီဆိုပေမဲ့ရင်နာကင်ဆာယောဂါကတော့ကျွတ်တင်ကာဝယ်လို့မရသေးတဲ့ယောဂါတစ်ခုဖြစ်ရှိနေပါသေးတယ်။မြန်မာနိုင်ငံရဲ့အဖြစ်အများဆုံးကင်ဆာယောဂါတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးကျွတ်တင်ကာဝယ်လို့မရသေးတဲ့ရင်နာကင်ဆာယောဂါဟာစောစောစီးစီးဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်တော့ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်တယ်လို့ရှီအောင်နင်းစီကင်ဆာဖောင်ဒေးရှင်းမှကင်ဆာယောဂါနဲ့တရားအောင်ကြီးအထူးကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်မီဂျီကပြောပါတယ်
မမပြည်နေမကဘူးတကဘာလုံးမှာပါရင်သားကင်ဆာပြီးဖြစ်များဆုံးမှာအဲ့တော့ကျမတို့ကသိစေချင်တာရင်သားကင်ဆာသည်ကာကွယ်လို့ရတော့ယောဂမဟုတ်ပါဆောဆောစီစီသည်ဆောဆောစီစီကုရင်ပြောင်းနိုင်တော့ယောဂထဲမှာပါပါတယ်အဲ့ဒါကြောင့်မလို့ကျမတို့အဆုံးအဟဟာကိုအချုပ်အဖြစ်ပြန်ပြောရရင်မိမိရင်သားကိုမိမိစစ်ဆေးပါနော်မမ်မိုဂရမ်ကိုရိုက်ပါမမ်မိုဂရမ်ဆိုရယ်သူ့ရဲ့ညွှန်ကြားချက်အတိုင်းပေါ့အသက်40ကျော်တဲ့လူတွေဆိုနှစ်စဉ်ရိုက်တက်ပါတယ်မိမိရင်သားကိုမိမိတလားတခါမှန်မှန်ဆန်းမှနောက်တကြွနာလေသူဆရာဝင်သုံးမဟုတ်ဆရာမနဲ့เนาะနှစ်စဉ်သုံးမဟုတ်အသက်40ကျော်ရင်နှစ်စဉ်ပေါ့အသက်20 30ဆိုရင်လေ၃နှစ်တခါလောက်တော့စံသက်ခံမှာအဝမလွန်ပါစေနဲ့လှုပ်လှုပ်ရှားရှားနေပါနောက်စနစ်တကျပေါ့เนาะဆေးတွေဆိုရင်ဟော်မုန်းဆေးတွေဆိုရင်လေသရီတားဆေးတွေဆိုရင်လေကိုယ့်ဘက်ကိုနှစ်ကြီးနှစ်ရှိဆွဲသုံးခြင်းမရှိပဲနဲ့ဆရာဝန်ညွှန်ကြားချက်အတိုင်းစားသုံးပါ
ရင်သားကင်ဆာယောဂါရှိမရှိကိုနီလန်အမျိုးမျိုးအသုံးပြုပြီးတော့စစ်ဆေးဖော်ထုတ်လို့ရပါတယ်ဆရာဝန်ကရင်သားဆက်သက်စစ်ဆေးမှုပြုလုပ်တာတွေအပြင်ရင်သားကင်ဆာယောဂါဟုတ်မဟုတ်တည်တည်ချာချာသိရှိစေဖို့အတွက်မမ်မိုဂရမ်လို့ခေါ်တဲ့ရင်သားတမန်နဲ့ဆက်သက်စစ်ဆေးလို့ရပါတယ်မိမိရင်သားကိုမိမိကိုယ်တိုင်ဆက်သက်စစ်ဆေးခြင်းဟာလည်းရင်သားကင်ဆာယောဂါကိုဆော့ဆော့စီစီဖော်ထုတ်တဲ့နေရာမှာထိရောက်မှုရှိနေတာကြောင့်ရင်သားရဲ့အရွယ်အဆအယောင်နဲ့ပုံသဏ္ဍာန်တွေကိုတလားတစ်ချိန်ပုံမှန်ဆန်းသက်စစ်ဆေးကြည့်ရှုဖို့လိုအပ်တယ်လို့သူနာပြုဆရာမကြီးဖြစ်သူစစ်စတာဒေါ်မီမီရေကပြောပါတယ်
။မိမိရင်သားမိမိဆန်းသက်နေကိုပြုလုပ်မယ်ဆိုလို့ရှိရင်ဘယ်ဘက်ရင်သားကိုဆန်းသက်မည်ဆိုပါကဘယ်လက်ကို ခေါင်းရဲ့နောက်မှာထားပြီးတော့ပါညာလက်သုံးချောင်းလက်ညှိုးလက်ခဏလက်တစ်ချွေကိုသုံးပြီးတော့ဆန်းသတ်ရပါမယ်ဆန်းသတ်တဲ့အခါမှာနှုတ်ဒီကောင်းမြန်နေစားပြီးတော့မှဘေးနှုတ်ဒီကောင်းရဘေးပတ်လေမှာခူးပတ်ကဲ့သို့နေရာလက်မကြံအောင်ဆန်းသတ်သွားဖို့လိုပါတယ်တပတ်ပြည့်သွားပြီဆိုရင်အဲ့ဒီခူးပတ်ကိုရဲ့အပြင်ဘက်ကနေပြီးတော့မှဆက်ပြီးတော့ဆန်းသတ်ပါရင်နာတစ်ခုလုံးကိုစမ်းသပ်ပြီးပြီဆိုလို့ရှိရင်เนาะဂျိုင်းနေရာကိုစမ်းသပ်ထားစမ်းသပ်ဖို့အရေးကြီးပါတယ်ဂျိုင်းနေရာကိုစမ်းမယ်ဆိုလို့ရှိရင်လေရင်နာတစ်ခုလုံးပြီးတဲ့အခါမှာဂျိုင်းထဲထိစမ်းသပ်ပါထို့တူပဲညာဘက်ရင်နာကိုစမ်းမယ်ဆိုရင်ညာဘက်လက်ကိုခေါင်းရဲ့နောက်မှာထားပြီးတော့မှဘယ်ရဲ့လက်သုံးချောင်းလေးနဲ့ထိုးနည်းတူပဲစမ်းသပ်ဖို့လိုပါတယ်ခရီးပတ်ကိုတိုင်သွားပါအားလုံးစမ်းသပ်ပြီးပြီဆိုရင်เนาะရင်နုတ်ဒီကောင်လေးကိုညှစ်ကြည့်ပါသွေးသောမဟုတ်အရေးကြီးထွက်တယ်ဆိုရင်အများပြသဖို့လိုပါတယ
်အမျိုးသမီးတွေအနေနဲ့မိမိရင်သားကိုမိမိကိုယ်တိုင်တလားချင်းစမ်းသပ်ကြည့်ရှုစစ်ဆေးပေးခြင်းဟာငွေကြေးကုန်ကျမှုမရှိဘဲရင်သားကိစ္စရောဂါကိုစစောစီဖော်ထုတ်သိရှိနိုင်တဲ့လိလာတစ်ခုဖြစ်ပါတယ်မိမိရဲ့ရင်သားကိုမိမိကိုယ်တိုင်ဘယ်လိုစမ်းသပ်စစ်ဆေးရမယ်ဆိုတာနဲ့ရင်သားစမ်းသပ်စစ်ဆေးခြင်းရဲ့အကျိုးကျေးဇူးတွေကိုသိသူတွေရှိတယ်လို့မသိသူတွေလည်းရှိနေပါသေးတယ်
အမျိုးကနူးတဲ့အချိန်မှာပြက်ကုွင့်တော့ပြောက်ပင်းနိုင်နေဆိုတော့အမကြောက်ဘူးပါတယ်ဘာလို့ဆိုအားကြောင့်မို့လဲအမလည်းအခုလိုမျိုးလူတော့မှာဘုရားကုသခဲ့လို့အမလည်းအခုချိန်ဆိုပြောက်ပင်းနေပြီပေါ့နော်ဟိုယောဂနူးစင်မှာကုွင့်တော့အဆင်ပြေမယ်လို့ထင်ပါတယ်ဒါပေမဲ့ညီမပေါဝင်ချင်းမှာညင်တွေ့နေရတော့ရင်သားကိစ္စဆိုရင်ချက်ထုတ်ပြေးရတာတွေပဲညီမကတော့မြင်ဘူးကြောက်ဘူးပါတယ်
အရေးရောက်တဲ့အမျိုးသမီးတွေအနေနဲ့ရင်နာကိစ္စယောဂါကိုသတိပြုမိလာပြီးမိမိရင်နာကိုမိမိကိုယ်တိုင်စမ်းသပ်စစ်ဆေးမှုတွေပြုလုပ်လာစေဖို့အတွက်ထိရောက်တဲ့အသိပညာပေးမှုတွေလိုအပ်နေပါတယ်။ရင်နာကိစ္စယောဂါဟာကျွတင်ကာဝယ်လို့မရသေးပေမဲ့ယောဂါနည်းစင်မှာဖော်ထုတ်ကုသမှုခံယူနိုင်ခဲ့မဲ့ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်မိမိကိုမိမိရင်နာစမ်းသပ်စစ်ဆေးခြင်းအပါအဝင်ရင်နာကိစ္စယောဂါစစ်ဆေးဖော်ထုတ်ခြင်းတွေကိုဂီးတစိုက်ပြုလုပ်ပေးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန့်ဆိုပါ
သောရရှင်များရှင်1962ခုနှစ်နောက်ပိုင်းတပါတီအာနာရှင်နဲ့ဆက်အာနာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုအခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြည်သားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသေးတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောရရှင်တွေဘယ်လိုမြင်ကြပါသလဲအခုနိုင်ငံရေးပါတီသေးထူထောင်ဖို့လုံနေချားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါကိုဆွေးနွေးခြင်းတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0239238999လေးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့လော့အင်ဂျလိစ်မြို့ကလမ်းဘေးဈေးဆိုင်အကြောင်းတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမြို့တော်များများမှာလမ်းဘေးဈေးဆိုင်တွေကနေ့စဉ်လူမှုဘဝရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့အင်ဂျလိစ်မြို့ဟာအဓိကကြားတဲ့ဥပမာပါ။ဒီဈေးတယ်တွေဟာအမြဲစီကင်းလိုက်နာပြီးဖွင့်လင့်ရောင်းချတာမဟုတ်သလိုဈေးတယ်အတော်များများဟာလည်းတီဝင်စာရွက်အထောက်ထားမရှိကြတဲ့ရွှေပြောင်းအခြေကျသူတွေဖြစ်ပါတယ်။အမေရိကန်မှာလမ်းဘေးဈေးရောင်းတာကိုတီဝင်ခွင့်မပြုထားပါဘူး။ဥပဒေချိုးဖောက်မှုနဲ့ဒီလူတွေကိုနေရပြန်မပို့နိုင်အောင်အကာအကွယ်ပေးတဲ့အနေနဲ့ Los Angeles မြို့မှာလမ်းဘေးဈေးရောင်းတာကိုတီဝင်ခွင့်ပြုလိုက်ပါပြီ။ဒီအကြောင်း Arturo Martins တင်ကိုနန်းလောင်ကတင်ပြပေးပါမယ်ရှင
်။ Los Angeles မြို့ထဲကလူသွားလမ်းတွေမှာလမ်းဘေးဈေးတွေရစီတန်းနေပါတယ်။ဒီလိုစီးပွားရှာတာတရားဝင်တော့မဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုမှာစီးပွားရေးစဖို့ပထမဆုံးလက်ကထပ်ဖြစ်ရွှေပြောင်းအခြေချသူတွေဟာလမ်းမေးမှာဈေးရောက်ပြီးစကြတယ်လို့ Los Angeles လမ်းမေးဈေးတဲ့ campaign က Doug Smith ကအခုလိုပြောပါရယ်။
Just the first way to sort of start to build a business.
ဒီနေ့ကစီးပွားရေးလုပ်ဖို့ခြေလှမ်းအစပါ။ဒါကြောင့်ဒီလိုစွန်ဦးလုပ်ကင်ကြတာကိုကျွန်တော်တို့ကတကယ်ကိုဦးစားပေးပါရယ်။တခုခုကိုတရားဝင်ခွင့်ပြုပေးလိုက်တာတက်ပို့ပါရယ်။လူတွေလုပ်ငန်းတစ်ခုထူထောင်နိုင်ပြီးရွှေပြောင်းလုတ်ကင်နိုင်တဲ့စီးပွားရေးလုပ်ငန်းတွေရရှိလာအောင်ဤပညာဆိုင်ရာအကူအညီတွေနဲ့အထောက်အပံ့တွေကျွန်တော်တို့လုပ်ပေးနေတာပါ
တရဝင်းစာရွက်စာတမ်းမရှိကြတဲ့ရွှေပြောင်နေထိုင်သူတွေအလောက်ရှာခတာကြောင့်လမ်းမေးစီတွေဖြစ်လာကြတယ်လို့လမ်းမေးစီတဲ့သူဖြစ်တဲ့မာစစ်ဆန်ချက်ကပြောပါတယ်။အခုလိုလမ်းမေးစီရောက်တာကိုတရဝင်းခွင့်မြုပ်လိုက်တဲ့အတွက်အဖမ်းခံရမယ်အရေးစိုးရင်စရာမလိုတော့သလိုတမရထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကြောင့်နေရပြန်ဖို့ခံရမယ်ဆိုရင်ချက်တွေကလည်းစိတ်သက်သာရရသွားစေပါတယ်။မာစစ်ဆန်ချက်ကအခုလိုဆိုပါတယ်
Lo que no pudimos lograr en 3 años.
သူတို့တုံးနေတဲ့အောင်မလုပ်နိုင်တဲ့ကိစ္စအခုလိုအကောင့်ထဲပေါ်လာတာသမ္မတထရမ့်ကိုကျေးဇူးတင်ရမှာပါသူ့ကိုကျေးဇူးတင်ပါတယ်အခုဆိုကောင်စီကတရားဝင်ဈေးရောက်ခွင့်ပြုလိုက်ပြီလေဒါကငြင်းချင်ကြီးအတိတ်ပဲပါရဲတွေရောက်လာမလားဆိုပြီးစိုးရိမ်နေစရာမလိုတော့ပဲအေးအေးဆေးဆေးလုပ်နိုင်ပြီဆိုတဲ့သဘောပေါ့
ဒီဥပဒေသစ်ကသတင်းပတ်အနေနဲ့အတွင်းစပြီးတော့အသက်ဝင်းမှာပါတရားဝင်ဈေးရောက်ခွင့်ပြုလိုက်တာဟာပါမစ်အတွက်ငွေပေးဆောင်ရမှာဖြစ်တယ်လို့တင်းကျပ်တဲ့တန်ရှင်ရေးစံနှုန်းတွေကိုလိုက်နာရမယ့်သဘောဖြစ်ပါတယ်။ကလီးနီးယားမိခင်လာမီဇေတဲ့ Guadalupe Santiago အတွက်တော့ဒီစီကန်းတွေလိုက်နာဖို့ငွေအကုန်ကျခံရတာတာမာတယ်လို့အခုလိုပြောပါတယ
်။
ကျမတို့ကဈေးရောက်ခွင့်ပြုလိုက်တာသိကောင်းပါတယ်။တကယ်လို့ဒီထက်ပိုကောင်းတဲ့လှည့်သုံးရမယ်ဆိုရင်လည်းကျမဝယ်မှာပါ။ဘာဖြစ်လို့လဲဆိုတော့ဒီလဲကကျမအတွက်ရောမြို့အတွက်ပါကောင်းဖို့အတွက်ပဲလေ
Mac အတာဥယင်ကြီးဟာလမ်းမေးဈေးတွေအတွက်ဈေးကွက်ကောင်းကြီးပါလမ်းမေးဈေးတွေသူစီပွားရေးကိုထိခိုက်ပေမဲ့လဲစားတောက်ဆိုင်ပိုင်ရှင် Norm Lagner ကအခုလိုလမ်းမေးမှာတရားဝင်ဈေးရောက်ခွင့်ပြုလိုက်တာကိုထောက်ခံပါတယ်ဒါပေမဲ့လဲအဲ့ဒီစီပွားရေးလုပ်ငန်းတွေကိုမြို့အနေနဲ့ထောက်ခံနိုင်မှာမလားဆိုတာကိုတော့စိုးရိမ်နေပါတ
ယ် You cannot have any
ဈေးရောက်ခွင့်မရှိရင်ဘလို့ဥပဒေစိုးမိုးရေးမှာလုပ်နိုင်မှာမဟုတ်ပါဘူးနောက်ပြီးဒီအတွက်ပေးစရာငွေလည်းမရှိဘူးလေဒါကြောင့်အခုချိန်မှာဒီလိုတရားဝင်ဈေးရောက်ခွင့်ပြုလိုက်တာအကြံကောင်းမဟုတ်ဘူးလို့ထင်ပါတယ
် Los Angeles မြို့တော်ဝန် Eric Garcetti ကတော့ Los Angeles မြို့မှာရိုးသားစွာစ조사လုပ်ကိုင်စတောက်နေသူတွေကိုကာကွယ်ပေးဖို့ဒီဥပဒေပြဋ္ဌာန်းချက်ကိုအမြန်ဆုံးလက်မှတ်ရေးထိုးမယ်လို့ပြောပါတယ်ရှင်
နန်းလောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တကီထိုက်ကြီးညာပေးပါမယ်ရှင
်။ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းဒေါ်နယ်ထရန့်ရဲ့ဖုန်းလိုင်းတွေကိုခိုးပြီးနားထောင်ဖို့ညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဟောင်းဘရက်ကိုဘာမကညှင်းဆိုထားပေမဲ့သမ္မတဒေါ်နယ်ထရန့်အစိုးရဘက်ကတော့တစုံတရာမတုံ့ပြန်သေးပါဘူး။နယူးယောက်မြို့မှာရှိတဲ့ Trump Tower ကတယ်လီဖုန်းပြောဆိုမှုတွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်ကိုဘားမားကခိုးပြီးနားထောင်ခဲ့တာလို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ် Trump က Twitter လူမှုကွန်ရက်ကတစင်ဆွဆွဲရေးသားခဲ့တဲ့အပေါ်သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကခြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်အစ္စလာမစ်အစိုးရ IS အဖွဲ့ထိန်းချုပ်ထားစေဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့အလဲပိုင်းကိုခြေကုပ်ယူနိုင်ရေးအမေရိကန်တို့အထောက်အကူနဲ့အီရတ်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်နေပါတယ်။မိုဆူးမြို့အနောက်ပိုင်းကခြေရွာအတော်များများကိုအီရတ်တပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တယ်လို့လည်းဒီကနေ့တနင်္ဂနွေနေ့မှာအီရတ်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ရာသီဥတုဆိုးရွားတာကြောင့်ခြေရပိုင်းတွေအတွင်းထိုးစစ်တွေနှောင့်နှေးခဲ့တယ်လို့တိုက်ပွဲတွေကြောင့်နေစဉ်ဆိုးသလိုအရက်သားထောင်နဲ့ချီပြီးတော့လည်းထွက်ပြေးနေကြရပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကပြည်သူခမ်းမဆောင်ကြီးမှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ကစူးစီးရောက်ရှိလာကြတဲ့ထောင်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။အခု2019ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပြည်တွင်းအသင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့6.5%ခန့်လောက်အထိတိုးချဲ့ခြင်းနဲ့လို့တရုတ်ဝန်ကြီးချုပ်လီခတ်ကျင်းကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့ဖွံ့ဖြိုးမှုနှုန်း 6.9% ရာခိုင်နှုန်းရှိခဲ့ပြီး26နှစ်တာကာလအတွင်းအနှေးကွေးဆုံးဖြစ်ခဲ့ပါတယ်
။သတင်းအချင်းချုပ်ကိုမတ်တကီထိုက်ကြေညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်စမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ဒီမှာရှားဖောင်းပါ။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16.9 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.